Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ29ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်လည်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2016အမေရိကန်သမ္မတယူကောက်ပွဲကာလအတွင်းသမ္မတထရန့်နဲ့ COE ဖွဲ့တို့ရဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီဥက္ကဋ္ဌ PRP ခံနေရပါတယ်။ဥရောပသမဂ္ဂ EU ကခွဲထွက်ရေးသဘောတူညီချက်တွေအပိုင်းတစ်ပိုင်းကိုဗြိတိန်အောက်လွှတ်တော်မှာဒီနေ့မဲခွဲဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့တနင်္လာရီတိုင်းဒေသကြီးထဲမှာအဓိကစိန်ခေါ်မှုကြုံနေရတဲ့ကိစ္စရပ်တွေကိုပြည်သူအတွက်အကောင်းဆုံးကင်တွယ်ဖြေရှင်းပေးသွားမယ်လို့တနင်္လာရီတိုင်းဒေသကြီးဝင်းကြီးကျုပ်တစ်ကပြောဆိုလိုက်ပါတယ်
။ပြောပါတယ်။
ဒီကတော့ဒီမှာတော့ညီရပြဿနာတွေရဲ့နောက်ပြီးတော့နှဲစစ်ကြီးရပါနော်။နှဲစစ်ကြီးရပြီးဟိုတန်ဆာတာထုတ်ပြီးတော့
ဝင်းကြီးကျုပ်အစ်ဦးမြင့်မောင်ပြောဆိုခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ရန်ကုန်စီပင်ရွေးကောက်ပွဲမှာတော့ကိုစလဲလောင်းတချို့ကရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုဖောက်ဖျက်နေတယ်ဆိုပြီးတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံနယ်စပ်မှာတော့ကုန်ပစ္စည်းတည်ယူမှုတွေကိုရက်အကန့်အသတ်မရှိပိတ်ထားပါတယ်။နောက်မွန်ပြည်သိပါတီကဒီတပ်ဖွဲ့ဝင်တချို့ကမွေးစေဝါတည်ဆောင်သူတွေကိုဖမ်းခဲ့တဲ့ပေါ်ကိုပြည်내အစိုးရကကြွန့်ကပ်ပါတယ်။နောက်ထိုင်းမြန်မာနယ်စပ်မှာတော့ဘတ်ငွေတန်900ကျော်တန်မှုရှိတဲ့စိတ်ကြွဆေးတွေဖမ်းဆီးရမိပါတယ်။ဒီလိုသတင်းတွေကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။အခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားတို့ကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့ဆက်လက်ကြိုးပမ်းနေတဲ့လွှတ်တော်ရေးအကောင်တီတစ်ခုရဲ့ဥက္ကဋ္ဌဒီမိုကရက်ကိုယ်စားအတန်းရှစ်ကိုသမ္မတနဲ့ Republican အမတ်တွေကကော်မတီဥက္ကဋ္ဌရာထူးကနေထွက်ဖို့ဖိအားပေးနေတဲ့ပေါ်ကော်မတီဥက္ကဋ္ဌဘက်ကအပြင်းထန်တုံ့ပြန်လိုက်ပါတယ်။သမ္မတထရန့်နဲ့ရုရှားတို့ကြားပတ်သက်ဆွနယ်မှုမရှိတဲ့ကြောင်းရှင်းနေချက်ဝီလျံဘာကပြောဆိုထားပေမဲ့သမ္မတရွေးကောက်ပွဲမတိုင်ခင်မှာရောနောက်ပိုင်းမှာပါထရန့်ရဲ့လုပ်ရည်တရားအပြစ်ကျူးလွန်တာရောက်တဲ့ကြောင်းအောက်လွတ်တော်ထောင်လိုင်းကော်မတီဥက္ကဋ္ဌ Shift ကပြောဆိုထားတာပါ။ကိုချင်းသိက္ခာနဲ့မညီတဲ့လုပ်ရည်တွေမျိုးချစ်စိတ်ကင်းမဲ့ပြီးအချင်းပြတ်တဲ့လုပ်ရည်တွေအဖြစ်ယူဆကြောင်းနဲ့ပူးပေါင်းကြံစည်ရဲ့ထောက်ထားတွေလည်းရှိနေတယ်လို့မနေ့တုန်းကပဲကော်မတီချမ်းသာဝင်မှပြောဆိုလိုက်တာပါ။သမ္မတရဲ့လုပ်ဖို့ကံပယ်တွေနဲ့ရုရှားတို့ကြားအဆက်အသွယ်ရှိခဲ့တာတွေထရန့်ရဲ့လုပ်ဖို့ကံပယ်တွေထဲမှာလည်းတချို့ကလိမ်လည်ပြောဆိုတာရွေးကောက်ပွဲနောက်ပိုင်းအထိရုရှားနိုင်ငံမှာအင်ချမ်းမြေလုပ်ငန်းနဲ့ပတ်သက်တဲ့သဘောတူညီချက်တွေခုရအောင်ကြိုးပမ်းခဲ့တာတွေကိုလည်းကယ်ဖိုးနီးယားပြည်နယ်အောက်လွှတ်တော်ကိုယ်စားဖြစ်တဲ့ Shift ကထောက်ပြပါရတယ်။သမ္မတထရန့်ရဲ့လုပ်ရည်တွေကိုထောက်ခံကြတဲ့အောက်လွှတ်တော်တွေက Republican တွေပုံမှန်လဲဝေဖန်ခဲ့ပါရတယ်။သမ္မတထရန့်ကတော့အောက်လွှတ်တော်ထောင်လိုင်းရေးကော်မတီဥက္ကဋ္ဌကိုထွက်ပေးဖို့မနေစောရင်းမှာကတောင်းဆိုထားပါရတယ်။
2016အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်ခဲ့တဲ့ရုရှားနဲ့ထရမ့်အောင်နိုင်ရေးတာဝန်ရှိသူတွေပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိစုံစမ်းမှုအစီရင်ခံစာထွက်ခဲ့ပြီးတဲ့နောက်မှာပထမဆုံးလုပ်တဲ့လူမှုစီရင်ပွဲအတွင်းစုံစမ်းမှုလုပ်ဖို့အားပေးခဲ့သူတွေကိုသမ္မတဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုခဲ့ပါတယ်။သူအဆိုလောကသုံးစားလို့မရသူတွေဟာပုံကိုရေးတိုက်ခိုက်မှုထက်ကိုလွန်တဲ့လောက်ရတွေလုပ်ပြီးတော့အမေရိကန်ဒီမိုကရေစီကိုဖျက်ဆီးခဲ့ကြတဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုလက်ခံဖို့ညှဉ်းဆန်ခဲ့ကြတယ်လို့သမ္မတထရမ့်ကမစ်ရှိဂန်ပြည်နယ်လူမှုစီဝေးပွဲမှာသူကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့အစီရင်ခံစာအပြစ်အစုံကိုအများပြည်သူကိုထုတ်ပြန်ခြင်းမရှိသေးပေမဲ့သမ္မတကတော့သူ့အပြစ်ကနေလုံးဝလွတ်ကင်းတယ်လို့ပြောနေပါဗျ။စာမျက်နှာ300ကျော်ပါတဲ့အစီရင်ခံစာကို၄မျက်နှာနှစ်ချုပ်ထားတဲ့ရှေ့နေချုပ်ဝီလျံဘားရဲ့စာထဲမှာတော့သမ္မတအပြစ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့စုံစမ်းရေးမှူးကကောက်ချက်ချမှတ်ထားတယ်လို့သူ့အပြစ်ကလွတ်တယ်လို့လည်းပြောမထားဘူးလို့ဖော်ပြထားပါဗျ။ရုရှားနဲ့ပူးပေါင်းကြံစည်တဲ့ဆိုတဲ့၃နှစ်ကြာအလေအညာတွေလောက်ကျန်လီဇယ်မှုတွေအတရေဖြတ်မှုတွေအခုတော့အဆုံးတက်သွားပြီလို့သမ္မတထရမ့်ကတော့သူ့ရဲ့ထောက်ခံပွဲမှာအောင်ပွဲခံပြောကြားခဲ့ပါတယ်
။ကွန်ဂရက်ဆရဲ့ဆွေးနွေးမှုတွေကိုတရုတ်နိုင်ငံနဲ့ရင်းရင်းနှီးနှီးအပြုသဘောဆွေးနွေးနိုင်ခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ပီရောကဒီနေ့ပဲပြောဆိုလိုက်ပါတယ်။ဘေးရင်းမြို့တော်မှာရောက်နေတဲ့အမေရိကန်ဗန်နိုင်းဝန်ကြီးစတီဗ်မနူချင်ကလည်းတရုတ်ဒုတိယဝန်ကြီးချုပ်လီယူဝေးနဲ့အပြုသဘောဆောင်ဆွေးနွေးနိုင်တဲ့အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောလိုက်ပါတယ်။အရေးကြီးတဲ့ကိစ္စရပ်တွေကိုရှေ့သတင်းပတ်တဲ့ Washington မှာဆက်ဆွေးနွေးဖို့တရုတ်ဝန်ကြီးချုပ်ကိုကြိုဆိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။သဘောတူညီမှုအသစ်ရရှိခဲ့မယ်ဆိုရင်တော့လွန်ခဲ့တဲ့ရှစ်လအတွင်းအပြန်အလှန်သွင်းကုန်ကိုတွန်းမြေဖောက်ခတ်နေတာလည်းအဆုံးသတ်ကောင်းအဆုံးသတ်သွားနိုင်ပါတယ်။ဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်က ခွန်နေတိုးမြင့်ထားသူတရုတ်နိုင်ငံဘက်ကလည်းဘီလီယံ130တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အပြန်အလှန်ခွန်နေတိုးကောက်ထားတာပါ။အမေရိကန်ဘက်ကတော့ဈေးကွက်မှာအစိုးရကအကြီးအကျယ်ဝင်ရောက်ဆွဖက်နေရတဲ့ကုန်ထုတ်လုပ်ငန်းတွေမှာအစိုးရကထောက်ပံ့နေကြရင်းအမေရိကန်နည်းပညာတွေကိုခိုးယူခံနေရတဲ့ဆိုတဲ့ကိစ္စတွေပါဝင်တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုပြောင်းလဲဖို့တောင်းဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်တည်းရဲ့ရမယ်လို့ယုံကြည်ထားတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပေမဲ့ကြီးမားတဲ့သဘောတူညီချက်မျိုးမဟုတ်ရင်တော့လက်ခံနိုင်မှာမဟုတ်ကြောင်းလည်းပြောဆိုထားတာပါ
။ EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်ဖို့မူလသဘောတူထားတဲ့ဒီကနေ့မတ်လ29ရက်နေ့မှာပဲနှုတ်ထွက်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကိုဗြိတိန်ပါလီမန်မှာမဲခွဲနေကြပါပြီ။ EU တွေကနှုတ်ထွက်ပြီးတဲ့နောက်နှစ်ဖက်လိုက်နာရမယ့်ကိစ္စတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ထရီဆာမေးအစိုးရနဲ့ EU ကြားသဘောတူထားတဲ့သဘောတူညီမှုတွေကိုပါလီမန်ကနှစ်ကြိမ်ပယ်ချခဲ့ပြီးတဲ့နောက်အခုတတိယအကြိမ်မဲခွဲကြတာပါ။မဲခွဲတဲ့အခါမှာဒီနောက်ဆက်ဆံရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောတူညီချက်အပိုင်းမပါပဲနှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေကိုပဲမဲခွဲတာပါ။ထောက်ခံသင့်မသင့်ကိုလွှတ်တော်အမတ်တွေပါလီမန်မှာအကြိတ်နဲ့ဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးချုပ်မေကတော့ဒီတစ်ခါမှထောက်ခံမှုရအောင်လို့ကြိုးစားစည်းရုံးခဲ့ပါတယ်။အနာဂတ်ဆက်ဆံရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောတူညီချက်မပါပဲသဘောတူညီချက်ကိုထောက်ခံလိုက်ရင်ဘာမှမသိတာကိုလက်ခံရတယ်လို့ဖြစ်တယ်လို့အတိုက်အခံလေးပါပါတီကပြောပြီးပယ်ချမယ်လို့ဆိုထားပါတယ်။ဗြိတိန်နဲ့ EU သဘောတူထားတာတွေကိုလက်မခံနိုင်ရင်ဘယ်လန်းကိုရွေးချယ်မလဲဆိုတော့နီလန်းရှစ်ခုကိုပုတ်ထူးတဲ့တုန်းကမဲခွဲခဲ့တာကလည်းတစ်ခုကိုမှပြက်ပြက်သားသားမရွေးနိုင်ကြတဲ့အတွက်နှုတ်ထွက်ရင်းနဲ့ပတ်သက်လို့ပို့ပြီးတော့မရေမယာဖြစ်နေပါတယ်။အဆိုပြုတဲ့နီလန်းရှစ်ခုလုံးမအောင်မြင်တဲ့အတွက်ဝန်ကြီးချုပ်မင်းရဲ့အစီအစဉ်ကသာအကောင်းဆုံးဖြစ်တယ်ဆိုတာပြသနေတယ်လို့ဗြိတိန်နှုတ်ထွက်ရေးဆိုင်ရာဝန်ကြီးစတီဗင်ဘာကလေးကတော့ပြောကြားခဲ့ပါတယ်။
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ဆိုက်ကလုန်းဤတိုင်းမုန်တိုင်းတန်အပြင်းထန်ခံခဲ့ရတဲ့မူဇမ်ပင်နိုင်ငံမှာကလာဝမ်းရောဂါကူးစက်မှုနှုတ်တိုးလာရမှာပေါ်ထူးနေက9ရောက်သာရှိနေရကနေမနေ့နောက်ပိုင်းမှာတော့139ရောက်ထိရှိခဲ့တဲ့အကြောင်းအာနာဘန်နီကပြောလိုက်ပါရဲ့ဗီဒီယိုပို့ရောင်ဖြစ်ပေါ်တဲ့ကလာဝမ်းရောဂါမတန်ရှင်းတဲ့ရေနဲ့အစားအစာကတစ်ဆင့်ကူးစက်လေရှိပြီးရောဂါကြောင့်ဝမ်းပြဝမ်းလျှော့ဖြစ်ရကခန္ဓာကိုယ်တွင်ရေနဲ့ဆုံးရှုံးပြီးအချိန်မီကုသမှုမပေးနိုင်ရင်အသက်ဆုံးရှုံးတဲ့အထိလည်းအန္တရာယ်ရှိပါတယ်မတန်ရှင်းတဲ့ရေတွေနဲ့တကူရီတန်ရှင်းမှုတွေအားနည်းတဲ့နှိမ့်ချတဲ့လူနေမှုပုံစံကြောင့်မိုဆမ်ပင်နိုင်ငံမှာဆိုင်ကလုန်းမုန်တိုင်းနဲ့ခံခဲ့ရပြီးနောက်ကူးစက်ရောဂါဖြစ်ပွားနိုင်တဲ့အခြေအနေတွေလည်းပုံမူကြီးထွက်လာတာပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့မုန်တိုင်းတင်ဒေသကိုကာလာဝမ်းရောဂါကာဝေးဆေးကိုသိပြပို့ထားတဲ့အကြောင်းဒီသတင်းပတ်စောရင်းမှာပဲပြောဆိုထားပါတယ်ကာလာဝမ်းရောဂါကာဝေးပညာရေးလှုပ်ရှားမှုတွေကိုလည်းရီယူရီအထက်ချက်စစ်တွေနဲ့မုန်တိုင်းတင်ဒေသတွေမှာစတင်နေပါပြီကုလသမဂ္ဂကလင်းငယ်များအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ကလည်းခွင့်ကောင်းယူလိုက်တဲ့ရောဂါဇုတ်တံကိုကာဝေးဖို့အချိန်သိမ့်မကျန်တော့တဲ့အကြောင်းသတိပေးထားပါတယ်
ဒီလဇန်ပိုင်းကပြကြခဲ့တဲ့ Ethiopian လေကြောင်းလိုင်းရဲ့ Boeing 737 MAX 8လေယာဉ်ဟာအောက်ကိုထိုးဆင်းမသွားခင်ဝင်ဟင်ထဲမှာရုတ်တရက်ဆက်ရက်တာကိုအကာအကွယ်ပေးတဲ့စနစ်အလိုလျောက်ပွင့်ခဲ့တယ်လို့ Wall Street Journal သတင်းစာထဲမှာဖော်ပြခဲ့ပါတယ်။လေယာဉ်ပြကြမှုနဲ့ပတ်သက်တဲ့စုံစမ်းမှုကနဦးတွေးရှိချက်တွေကိုရှင်းပြခံခဲ့ရသူတွေရဲ့အပြောကိုအခြေခံပြီးတော့ဒီနေ့တောက်ကြနေထုတ်သတင်းစာထဲမှာရေးသားထားတာပါမလ၁၀ရက်နေ့ကအဒစ်စဘာဘာလေဆိပ်ကနေပြန်တက်ပြီး6မိနစ်အကြာမှာလေယာဉ်ပြတ်ကျခဲ့လို့လေယာဉ်ပေါ်ပါသွားသူ159ယောက်လုံးသေဆုံးခဲ့ပါတယ်ပြန်လည်ရှာတွေ့တဲ့လေယာဉ်ပြန်တက်မှုမှတ်တမ်းတင် Black Box တွေကအချက်လက်တွေအရလေယာဉ်ခေါင်းပိုင်းအောက်ကိုထိုးဆိုင်မကျမသွားခင်ရုတ်တရက်ဆက်ရက်တာကိုအကာအကွယ်ပေးတဲ့ Anti Stall စနစ်ပွင့်သွားခဲ့တယ်လို့ကနဦးတွေးရှိချက်တွေမှာကောက်ချက်ချထားပါတယ်အောက်တိုဘာလကပုံစံတူပြတ်ကျခဲ့တဲ့ Indonesia Lion လေကြောင်းလိုင်းလေယာဉ်နဲ့ပတ်သက်တဲ့စုံစမ်းမှုမှာလည်း Anti Stall စနစ်ကိုအဓိကထားပြီးအင်ဒိုနီးရှားစုံစမ်းရေးမှုတွေဆစ်ဆီးခဲ့ကြပါတယ
်။မြက်ကူရဲ့နျူကလ িয়ার စစ်စင်နဲ့ပတ်သက်လို့တန်တမာရေးအရရှေ့မတိုးနိုင်မဲ့ဖြစ်နေရတယ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးတွေ့ဆုံဆွေးနွေးဖို့တောင်ကိုရီးယားသမ္မတမွန်ဂျေရှေ့လာတဲ့အမေရိကန်ကိုတွေ့ရောက်မဲ့အကြောင်းတောင်ကိုရီးယားကဒီနေ့ပဲကြေညာပါတယ်။မြက်ကူရီးယားပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်ရေးရမှုတွေနဲ့ပတ်သက်လို့သဘောတူညီမှုမရခဲ့ရကပြီးခဲ့တဲ့လတဲ့ဗီယက်နမ်နိုင်ငံမှာအမေရိကန်သမ္မတနဲ့မြက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်တို့ရဲ့ထိပ်သီးဆွေးနွေးပွဲမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ပထမဆုံးကြိမ်တောင်ကိုရီးယားနဲ့အမေရိကန်ကြားထိပ်သီးတွေ့ဆုံမှာဖြစ်ပါတယ်မ ရောက်ကိုရီးယားကတော့နျူကလ িয়ার ရေးတရမန်ရေးဆွေးနွေးမှုတွေကနေထွက်ဖို့မကြသေးငါပဲချင်းချောက်ပြောဆိုထားပါ။နောက်ကိုရီးယားသမ္မတကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းဖို့လိုလားနေတယ်လို့နျူကလ িয়ার ရေးဆွေးနွေးဖြေရှာဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားသမ္မတတွားရောက်မဲ့ခီးစဉ်ကတော့ဧပြီလ10ရက်နေ့နဲ့17ရက်နေ့မှာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားသမ္မတရုံးကတင်ပြထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူပေါင်း25ယောက်ထက်မနည်းသေဆုံးခဲ့တဲ့အဆောက်အဦမိလောင်မှုနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့တရားစွဲမယ်လို့အိုးအိမ်ဌာနကပြောလိုက်ပါတယ်။မိလောင်ခဲ့တဲ့အဆောက်အဦရဲ့အပေါ်လေးထပ်ကိုတရားဝင်ခွင့်ပြုချက်မရှိဘဲဆောက်လုပ်ထားတာဖြစ်ပါတယ်။တိုက်ထက်တွေတိုးတာနဲ့တခြားဆောက်လုပ်ရေးဆိုင်ရာချိုးဖောက်မှုတွေမှာပတ်သက်နေတဲ့ဝင်ကြီးဌာနကတာဝန်ရှိသူတွေကိုလည်းဖော်ထုတ်အရေးယူသွားမယ်လို့အိုးအိမ်ဝင်ကြီး SM Rizal Karim ကကတိပြုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခွင့်ပြုတားတာထက်အထက်ထက်ကိုပို့ဆောက်ထားကြတဲ့အဆောက်အဦတွေအများအများရှိပါတယ်။ဒါကမြို့တော်တွေကစီးပွားရေးအချက်အချာကြားတဲ့ရပ်ကွက်မှာ FR Tower ဆိုတဲ့အထက်မြင့်အဆောက်အဦဂျာလာရင်းတွေကမိလောင်ခဲ့တာပါ။အဆောက်အဦထဲမှာလူတွေဟာနိုင်အတော်ကြာအောင်အထဲမှာပိတ်မိနေခဲ့ကြပါတယ်။သေဆုံးသူ25ယောက်အထိတိုးခဲ့ပြီးတော့တယောက်ကလွဲလို့ကျန်တဲ့သူအားလုံးဘသူဘဝဖြစ်တယ်ဆိုတာအတည်ပြုနိုင်တယ်လို့ဒါကမြို့တော်ရဲတပ်ဖွဲ့ဒုတိယရဲမင်းကြီးက AP သတင်းဌာနကိုပြောကြားခဲ့ပါတယ်။မိသားစုဝင်တွေပေးကြတဲ့အချက်အလက်တွေအရပျောက်ဆုံးနေသူကြံတော့မဲ့ပုံမရပေမဲ့တေးကြအောင်လိုက်လံရှာဖွေနေတယ်လို့သူကပြောပါတယ်။ဒဏ်ရာရသူ80လောက်ရှိပြီးအများစုဟာမိလောင်ဒဏ်ရာတွေနဲ့ကုသမှုခံယူနေကြပါတယ
်။တောက်တာညာရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။တနင်္လာရီတိုင်းဒေသကြီးအတွင်းမှာအ धिक စိန်ခေါ်မှုတွေဖြစ်နေတဲ့လျှက်စစ်မီးကိစ္စ၊မြေယာပြဿနာနဲ့တယံစာတထုတ်ယူမှုဆိုင်ရာကိစ္စရပ်တွေကိုပြည်သူတွေအတွက်အကောင်းဆုံးကင်တွယ်ဖြေရှင်းပေးသွားမယ်လို့တနင်္လာရီတိုင်းဒေသကြီးဝန်ကြီးချုပ်တေဦးမြင့်မောင်ကပြောဆိုလိုက်ပါတယ်။အဂတိလိုက်စားမှုတိုင်ကြားချက်နဲ့အရေးယူခံထားရတဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာလက်လက်မော်ရဲ့နေရာမှာအစားထိုးတာဝန်ယူထားသူဝန်ကြီးချုပ်တေအပေါ်မှာဒေသခံတွေရဲ့မျှော်လင့်ချက်ဘလို့ရှိပါသလဲ။ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါ
မလ20နှစ်နီးကဒီပြုခံလိုက်တဲ့တင်းလိုက်တိုင်းဒေသကြီးဝင်းကျုပ်အစ်စ်ဦးမြင့်မောင်ဟာဒီကနေ့ဆိုဝင်းကြီးကျုပ်တာဝန်ယူတာတပတ်ရှိပါပြီ။တင်းလိုက်တိုင်းဒေသကြီးရဲ့အဓိကစိန်ခေါ်မှုပြဿနာဖြစ်တဲ့လျှက်စစ်မီးနဲ့မြေယာပြဿနာတွေကိုဝင်းကျုပ်အနေနဲ့အဓိကကင်တွယ်ဆောင်ရွက်သွားမယ်လို့ VOA ကခုလိုပြောပါတယ်။
အဓိကတော့ဒီမှာတော့မြေယာပြဿနာတွေရဲ့နောက်ပြီးတော့လျှက်စစ်မီးရဲ့ပေါ့နော်လျှက်စစ်မီးရဲ့ပြင်ဟိုတန်ဆာတာထုတ်ယူတဲ့အတိုင်းမျိုးဒါတွေပဲအဓိကကျွန်တော်ကဟိုပြဿနာတွေနည်းနည်းနဲ့ဆက်လက်ဆောင်ရွက်ဖို့အဲ့ဒါကိုအဓိကလုပ်ရဖို့ရှိပါတော့ကျွန်တော်တို့ဒီ list မိနေပတ်သက်ပြီးတဲ့အခါကျတော့ဒီမှာပြဿနာဒီမှာကျွန်တော်တို့ကြံတဲ့ပြည်မတွေနဲ့မတူတဲ့ခါမှာဒါအလိုက်မရှိပြီးရင်ခရင်တစ်ခုနဲ့တစ်ခုကလည်းဒါဟိုနိုင်တိုင်းမောင်းတာဝေးတာပေါ့နော်ဝေးတော့ကျွန်တော်ကဒီ regional grip နေနဲ့ပဲကျွန်တော်ဆောင်ရွက်နိုင်တယ်အဓိကတော့ကျွန်တော်ရင်းမြစ်ပြဿနာပေါ့နော်ရင်းမြစ်ရဲ့အပေါ်မှာမူတည်ပြီးတော့ပဲကျွန်တော်ကဈေးကိုဟိုအတိုင်းအတာတစ်ခုတည်ထိန်းချုပ်လို့ရမယ်အငယ်တိုင်းတော့ထိန်းထားလို့မရဘူးပုံမှန်ထိန်းထားလို့မရဘူးပေါ့နော်ဟိုအဲ့ဒီပြဿနာရှိတော့ကျွန်တော်ကဟိုပြန်ပြီးတော့ကျွန်တော်ရင်းမြစ်လောက်အောင်ပါပေါ့နော်ဖြစ်နိုင်တဲ့တည်ငြိမ်တဲ့ဈေးပေါ့တည်ငြိမ်တဲ့ဈေးနဲ့အနှစ်ဖက်ရှင်ပြိုင်နိုင်တဲ့ဈေးပေါ့အဲ့ဒါကိုပဲအဓိကထားပြီးတော့ကျွန်တော်ပြန်ပြီးတော့ဟို review လုပ်ပြီးတော့ဟိုဆောင်ရွက်သွားဖို့လိုရှိပါတယ
်ဝင်းကျုပ်တဦးမြင့်မောင်ဟာအရင်ကတင်ဇာတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းဝင်ကြီးဖြစ်ပြီးလက်ရှိအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုရင်ဆိုင်နေရတဲ့ဝင်းကျုပ်ဟောင်းဒေါ်လဲလဲမော်အရေးယူခံပြီးနောက်ဝင်းကျုပ်ဖြစ်လာသူဖြစ်ပါတယ်တင်းနဲ့တိုင်းဒေသကြီးဒေသခံတွေကတော့အရင်ဝင်းကျုပ်မှာခဲ့တဲ့အမားတွေပေါ်တင်ကန်းလာယူပြီးပြည်သူအကျိုးကိုဆောင်ရွက်ပြီးပြည်သူဘက်ကရည်တည်ပေးဖို့ကိုမျှော်လင့်နေပါတယ်ပေးမျိုးဒေတာကန်တူဖြစ်တဲ့ကိုခင်မောင်တန်းက
ဒီတင်လာတဲ့ဝန်ကြီးချုပ်တရားကဒီကျုပ်ဆောင်ရတဲ့ဝန်ကြီးချုပ်ကဖြစ်ခဲ့တယ်။ဘာဖြစ်လို့အရင်လိုမျိုးဟောတော့ဘောအဲဒီဆွေရနေတဲ့တိုက်ဆွေရနေတဲ့ဒီလိုဖြစ်တော့ကျွန်တော်ရှိသူတွေလည်းပဲဒီခတ်ကြတယ်လေ။အဲဒီသူတွေဒီခတ်မကြတော့ဒီသူတွေဒီတော့လည်းအမှန်တရားလက်ကြဖို့မောမမရတိပြနိုင်မယ်လို့တော့ကျွန်တော်လည်းမျှော်လင့်တယ်ကွာ။အဲကျွန်တော်တို့တော့ပြောနေသေးတော့အခောက်ဖယ်ပဲဥတည်မယ်ဆိုတော့မျှော်လင့်တယ်ကွာ။ဘာဖြစ်လို့အရင်ကလည်းအမောလေးဒါတော့ချက်ပေါ်လာခဲ့ပြီလေဒီအမားထက်တခြားကယူပြီးတော့အမားကိုဆုံးလည်မယ်လို့ကျွန်တော်တို့ပြောလေတဲ့
ဝင်းကျိုဟောင်းဒေါ်လေးလေးမော်နဲ့စီမံဘာနာဝင်းကြီးကိုဒီလကန်တွေကပါတီဘဟုဝတိုင်ကြတာတွေပြုလုပ်ခဲ့ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့တင်းလိုက်တိုင်ခီးစဉ်အပြီးမှာဒေါ်လေးလေးမော်ကတော့အဂတိလိုက်စားမှုတပ်ဖြည့်ဥပဒေနဲ့ရေးယူလိုက်တာဖြစ်ပါတယ် တော်လဲလဲမော်ကိုအရေးယူပြီးတိတ်မကြခင်မှာစီမံဘဏ္ဍာဝန်ကြီးနဲ့လျှက်စစ်ဆိုင်ဝန်ကြီးတို့ဟာနှုတ်ထဆာတင်တဲ့အတွက်နိုင်ငံတော်သမ္မတကနှုတ်ထွက်ခွင့်ပြုခဲ့ပါတယ်။ဒါအပြင်တင်းလိုက်တိုင်းဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဆိုရလက်ထက်မှာတိုင်းဆိုရဝန်ကြီးချုပ်ယာရုပထမဆုံးအရေးယူခံရတဲ့တိုင်းပြည်သားကြီးဖြစ်ပါတယ်။လေးလက်သွားတဲ့လျှက်စစ်နဲ့ဆိုင်ဝန်ကြီးနေရာမှာတော့တိုင်းလွတ်တော်ကိုယ်စားလှယ်ဦးအောင်သူကတရားစတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းနေရာမှာဥလာထွေးနဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးနေရာမှာတော့ဒေါ်ကြီးချိုတို့ကိုခန့်အပ်ခဲ့ပါတယ်ခင်ဗျာ
FIOE သတင်းတော့ကိုထက်အောင်ခက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရန်ကုန်မြို့တော်စီပင်ရွေးကောက်ပွဲရဲ့နောက်ဆုံးရသတင်းတွေကိုတင်ပြပေးခြင်းပါတယ်မကြခင်ရက်ပိုင်းတွင်မှာပဲကျင်းပတော့မယ်ရန်ကုန်စီပင်ရွေးကောက်ပွဲအတွက်အကြိမ်နဲ့မဲဆွယ်မှုတွေရှိနေတဲ့တစ်ချိန်ထဲမှာပဲကိုယ်စလေလောင်းတချို့ကရွေးကောက်ပွဲစီမင်းစီကံတွေကိုဖောက်ဖျက်လှုပ်ဆောင်မှုတွေရှိနေတဲ့ဆိုတော့ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေပါဗျ။ရွေးကောက်ပွဲကော်မရှင်ကတော့သူတို့ကိုစနစ်တကျတိုင်ကြားလာတာမရှိရင်အရေးယူနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုကောင်းဆန်ဟင်းကတင်ပြထားပါဗျ
။ရန်ကုန်စီမင်းရွေးကောက်ပွဲကိုမကြခင်ရက်ပိုင်းမှာကျင်းပကြတော့မှာမို့ကိုစလေတွေဟာရန်ကုန်မြို့ပေါ်မှာမဲဆွယ်စီယုံရေးတွေကိုအကျင့်အနေပြုလုပ်နေကြတာပါ။တချိန်တည်းမှာပဲကော်မရှင်ကတတ်မှတ်ထားတဲ့ရွေးကောက်ပွဲအသုံးစရိတ်ကိုကျော်လွန်30နေတာတွေရှိတယ်လို့တိုင်းအစိုးရကအနေဒီအဖွဲ့ဝင်ကိုယ်စားလှယ်လောင်းတွေဘက်ကနေမဲဆွယ်စည်းရုံးတာတွေရှိနေတာတွေကမျှတမှုမရှိဘူးဆိုတဲ့ထောက်ပြဝေဖန်မှုတွေလည်းရှိနေတာပါရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့တသည့်အထောက်အထားနဲ့တကွကိုယ်တိုင်ကိုယ်ကျလာရောက်တိုင်ကြားထားတာမရှိရင်အရေးကြီးဘူးဆိုတာမဖြစ်နိုင်ဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်ခိုင်က VOA ကိုအခုလိုပြောပါတယ်
ဟုတ်ပါဘူးကိုယ်စားလှယ်လောင်းအစင်းကနေတိုင်မှရမယ်လေကျွန်တော်တိုင်းကဆောင်မှလည်းအချက်အလက်နဲ့
ဒါပေမဲ့လေးလံစောင့်ကြည့်သူတွေကတော့ရွေးကောက်ပွဲစီမင်းစီကံချိုးပေါက်သူတွေကိုစောင့်ကြည့်ဟန်တာလားအပါအဝင်မျှတတဲ့ရွေးကောက်ပွဲတွေဖြစ်အောင်ကြက်မဲ့ဆောင်ရွက်ရမယ့်တာဝန်ဟာရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ဖြစ်တယ်လို့ထောက်ပြကြပါတယ်ရွေးကောက်ပွဲတွေကိုအနိကဲလေးလံစောင့်ကြည့်နေတဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်ဟောင်းဒေါ်ညိုအသိန်းကအခုလိုထောက်ပြပါတယ်အဲ
ရွေးကောက်ပွဲတွေတရားမျှတပြီးလွတ်လပ်ဖို့အတွက်တာဝန်အစီအစဉ်ပုံကရွေးကောက်ပွဲကော်မရှင်ပဲဖြစ်တယ်ပေါ့နော်ဒါကြောင့်ရွေးကောက်ပွဲကော်မရှင်တွေဟာဒါမျှတတဲ့ရွေးကောက်ပွဲကိုထိခိုက်စေတဲ့ကိစ္စမျိုးမျိုးကိုအစိုးရမျက်နှာကိုမကြည့်ဘဲနဲ့ပြက်ပြက်ကားကားဆုံးဖြတ်ချက်ရှိအောင်ဆုံးဖြတ်ဖို့လိုတယ်ပေါ့ရေးရတဲ့နည်းဆုံးဖြတ်ဖို့လိုတယ်ပေါ့နော်ဒါအဲ့လိုမှမဟုတ်ဘူးအစိုးရခန့်ထားတဲ့ကော်မရှင်လို့အစိုးရကိုကြောက်နေရတယ်ဆိုရင်အဲ့လိုရွေးကောက်ပွဲကော်မရှင်မှာအာပါတဲ့လူတွေရဲ့တမာတမတ်ရှိမှုကိုဒါဘေးကွန်းထုတ်เสียဖြစ်လာတယ်လေနော်
မစလာ30ရက်နေ့ကြာရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ့်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွက်တမျိုးနယ်ကို33ဦးနဲ့စုစုပေါင်း69ဦးကိုတက်ဆိုင်ရာမြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ချိုတိမဲတွေကတော့မနေ့ကစပြီးပေးလို့ရပြီဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်စန်းသူကြီးကတော့ချိုတိမဲပေးပြီးဖြစ်ပါတယ်။ရွေးကောက်ခံရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်9ဦးပူးပေါင်းပြီးကျန်စီရဲ့တက်တန်းနှစ်နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအစ်အရာထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးတည်းကတူကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလုပ်ရမယ်ပြီးရွေးချယ်ကြမှာဖြစ်ပါတယ်လာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ်စီမင်းကော်မတီဝင်အသစ်တွေအနေနဲ့နောက်နှစ်နှစ်တာကာလအတွင်းရန်ကုန်မြို့ကြီးပြောင်းလဲသွားအောင်လူထုအတွက်စီမင်းဖြစ်လာအောင်ဘလောက်ဆွေးနွေးနိုင်ကြပါမလဲရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြစ်လေးလောင်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာအိန္ဒိယနယ်စပ်ဘက်ကကုန်သွယ်ရေးအခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံနယ်စပ်မီဇိုရန်ပြည်နယ်တဲကိုကုန်ပစ္စည်းတည်ယူမှုတွေကိုတော့မီဇိုရန်ပြည်နယ်မော်တော်ယာဉ်အသင်းကရက်အကန့်အသတ်မရှိပိတ်လိုက်တာကြောင့်မြန်မာကုန်သည်တွေနဲ့ကုန်တင်ရေးအသင်းတွေအခက်တွေ့နေကြရပါတယ်ဒီလိုပိတ်ပင်တာကတော့မြန်မာနိုင်ငံနဲ့မပတ်သက်ဘဲနဲ့တစ်ဖက်နိုင်ငံမီဇိုရန်ပြည်နယ်ကဒေသရင်းပြဿနာကြောင့်လည်းဖြစ်ပါတယ်သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့အိန္ဒိယနဲ့မြန်မာနိုင်ငံနယ်စပ်ရှိချင်းပြည်နယ်ရီကော်ဒါနယ်စပ်ကုန်သွယ်ရေးစခန်းဟာအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုကုန်ပစ္စည်းတင်ပို့တဲ့အဓိကစခန်းတစ်ခုဖြစ်ပြီးဒီရက်ပိုင်းအတွင်းမှာမီဇိုရန်ပြည်နယ်ဘက်ကကုန်ပစ္စည်းတည်ယူတာတွေပိတ်လိုက်တာကြောင့်မြန်မာနိုင်ငံဘက်မှလည်းလုပ်ငန်းတချို့ရပ်နားနေပါတယ်လောလောဆယ်မှာတော့ကလေးမြို့ကနေရီကော်ဒါမြို့ကိုကုန်ပစ္စည်းပို့ဆောင်တာနဲ့ပတ်သက်ပြီးကလေးမြို့ချင်းတောင်တန်းမော်တော်ယာဉ်အသင်းကဥမားအားကအခုလိုပြောပါတယ
်ဒီကလာတဲ့ဒီကံတမစီဘူးခုထလာတော့လာနေတယ်ဒီကလာတဲ့ဆိုတော့လေခုဆိုရင်ဒီနေ့နဲ့ဆိုရင်၆ရက်လောက်ရှိပြီတော့
ကုန်ပစ္စည်းတင်ပို့တာတွေရန်နာထားပေမဲ့ခီးတဲ့ကားတွေကတော့ပုံမှန်သွားလာနေကြောင်းပြောပါတယ်ချင်းပြည်နယ်ရီကော်ဒါမြို့ပြန်ကြားရေးနဲ့ပြည်သူ့စစ်ဆန်ရေးဦးစီးဌာနဒုတိယဦးစီးမှုဦးလာလ်ပက်လော်မာကငဇက်ကုန်သွယ်ရေးကိုပိတ်လိုက်တာမဟုတ်ပဲ တဖက်နိုင်ငံကမော်တော်ယာဉ်အသင်းနှစ်ခုအကြားပြဿနာကြောင့်ဖြစ်ကြောင်းအခုလိုပြောပါတယ်
။အေးပြရတဲ့အကြောင်းရင်းကတော့ကျွန်တော်မြန်မာအင်ဂျင်နီယာဆနာမှာရှိတဲ့သူတို့ဖက်ကဇော်ကတော်ကြောင့်မှသူတို့ကုန်စည်ပို့ဆောင်ရေးအသင်းကိုချူထောင်ထားတယ်။အဲ့ကုန်စည်ပို့ဆောင်ရေးအသင်းနဲ့အဲ့ဇော်ကတော်ကြောင့်အနည်းဆုံးမျိုးဖြစ်တဲ့ဂျမ်ပိုင်းခရိုင်မျိုးပေါ့နော်။အဲ့ခရိုင်မျိုးမှာလည်းကုန်စည်ပို့ဆောင်ရေးအသင်းဆိုတာရှိတယ်။သူတို့အတင်းတစ်ခုအချင်းချင်းကြားမှာသူတို့ပြဿနာရှိတဲ့အတွက်ကြောင့်ပါသူတို့ဂျပန်မျိုးကိုအဝေမခံတော့ဘူးဖြစ်နေတဲ့ကားတွေကိုကုန်တင်ကားတွေပေါ့နော်သူတို့အကြမ်းမှာဖြစ်တဲ့ပြဿနာကြောင့်ပါတရားဝင်ပြစ်တာတော့မဟုတ်ဘူးသူတို့ကအကန့်အသတ်မရှိဆိုပြီးတော့ကြီးညာထားတယ်သူတို့ကုန်စည်ပို့ဆောင်ရေးတင်က
အဓိကပြဿနာကတော့ကားသင်းနှစ်ခုအကြားညှိနှိုင်းထားတာမရှိပဲအလဲကျစနစ်စီစဉ်တာကုန်တင်စိမ်းသုံးတတ်မှတ်တာနဲ့မော်တော်ယာဉ်တွေကိုဇိုခေါ်တာရွာကဒေသဖွံ့ဖြိုးရေးအတွက်ရန်ပုံငွေကောက်ခံတာကြောင့်ဖြစ်ကြောင်းနဲ့ဂျန်ဖိုင်းမြို့အတွင်းကိုကုန်ကားတွေအဝေမခံတဲ့အတွက်မြန်မာနိုင်ငံဘက်ကကုန်ပစ္စည်းတွေဟာဇိုခေါ်တာရွာမှာစုပုံနေတယ်လို့လည်းပြောပါတယ်လက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုဦးလာလ်ဘက်လော်မာကအခုလိုဆက်ပြောပါတယ
်ဆက်တွားလို့မရတဲ့ခါကျတော့ကုန်ပစ္စည်းတွေဟိုဟိုဖက်ကောင်ကဆုပ်ပုံပြီးတော့ထားလိုက်တာပေါ့နော်ထားတဲ့ခါကျတော့ကုန်ပစ္စည်းဟိုကုန်တွေမှုနှောက်နှေးကြံ့ကြတယ်ပြီးတော့ကုန်ပစ္စည်းတွေကိုတော်မှထားရတာဆိုတော့ကိုတော်ခတွေပါလို့မလူလာအပ်တဲ့ဟိုငွေချေကုန်ချမှုပေါ့နော်များတယ်ပြီးတော့သူတို့ကုန်ပစ္စည်းတွေချက်သွားလို့မရတဲ့ခါကျတော့ဟိုအခက်ခဲတော့များစွာရှိတာပေါ့နော်
မြန်မာနိုင်ငံဘက်ကတင်ပို့တဲ့ကုန်ပစ္စည်းတွေဟာဂျန်ဖိုင်းမျိုးကနေတဆင့်ဖြတ်သန်းပြီးမှသာမီဇိုရမ်ပြည်နယ်မြို့တော်အိုင်ဇောနဲ့အခြားမြို့ကြီးတွေကိုပို့ဆောင်ရတာဖြစ်ပါတယ်။ဇိုခေါ်တာနဲ့ဂျန်ဖိုင်းမျိုးကကုန်ပစ္စည်းတည်ယူပို့ဆောင်ရေးအသင်းတွေနဲ့ကုန်တင်ကုန်ချအသင်းတွေအကြားမှာအငင်းပွားမှုဖြစ်တာကြောင့်တည်ယူပို့ဆောင်ရေးရပ်တန့်နာတွေဟာမကြာခဏဖြစ်တတ်လေရှိကြောင်းဒေသခံတွေကပြောပါတယ်။
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မွန်ပြည်နယ်ထဲမှာမွေးစေဝါထိန်းချုပ်နိုင်မှုဒီတိုင်းသားလက်နက်ကိုင်တွေဘက်ကကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်ပြီးခဲ့တဲ့သတင်းပတ်တုန်းကမွန်ပြည်သက်ပါတီရဲ့တပ်ဖွဲ့ဝင်တချို့ရဲ့လုပ်ရက်ဟာ MCA သဘောတူညီချက်ကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးမွန်ပြည်နယ်အစိုးရကကန့်ကွက်ခဲ့တဲ့အပေါ်မှာတော့မွန်ပြည်သက်ပါတီဘက်ကဒါဟာပြည်နယ်ထဲမှာမွေးစေဝါထိန်းချုပ်ဖို့လိုအပ်လာတဲ့အတွက်နယ်မြေကျော်လွန်သွားခဲ့တာဖြစ်တဲ့ဆိုပြီးတုံ့ပြန်ပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့မတ်လ20ရက်နေ့ကမုရုံကျေးရွာဘက်မှာနယ်ကျော်ပြီးလက်နက်ကင်ဆောင်ပြီးတော့မွေးစေဝါတည်ဆောင်လာသူတွေကိုမွန်ပြည်သက်ပါတီဘက်ကဒီတပ်ဖွဲ့ဝင်တချို့ကဖမ်းဆီးခဲ့တဲ့အပေါ်မှာတော့မွန်ပြည်နယ်အစိုးရဘက်ကကန့်ကွက်ခဲ့တာပါဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကသတင်းတောက်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်မတ်လ20ကမူးတုံကြီးရွာအရှိတ်ခွနမိုင်လောက်မှာမူးယစ်စေဝါတည်ဆောင်လာတဲ့သူ၈ယောက်ကိုမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တချို့ကဖမ်းဆီးထိန်းသိမ်းခဲ့တာပါဒီဖြစ်ရမှာမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေအနေနဲ့တမတ်နေမီကျော်လွန်ပြီးလွတ်ဆောင်ခဲ့ရဖြစ်တယ်လို့ NCA မှသဘောတူထားတဲ့အတိုင်းနေကျော်လက်နက်မကင်ဆောင်မှုနေပတ်ဆိုင်ရာကိစ္စရပ်တွေမှာဝင်ပြီးမဖတ်ဆွတ်ဖို့ဖမ်းဆီးထားတဲ့သူတွေကိုရဲတပ်ဖွဲ့ကပြန်အပ်ဖို့ဆိုတဲ့အချက်တွေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးအစိုးရအဖွဲ့ကကန့်ကွက်လိုက်တာပါမွန်ပြည်သက်ပါတီဘက်ကတော့ဒီလိုလှုပ်ဆောင်ရတာဟာမွေးရစေဝါထိချုပ်မှုတွေကိုပြည်내အစိုးရဘက်ကထိထိရောက်ရောက်မလှုပ်ဆောင်တဲ့အတွက်ဒါကိုထိချုပ်ဖို့ကြိုးစားရင်းတတ်မှတ်နေပြီကြော်လွန်ခဲ့တာဖြစ်နိုင်ကြောင်းမွန်ပြည်သက်ပါတီရဲ့ဗဟိုနိုင်ငံရေးဌာနဒုတိယတာဝန်ခံနိုင်အောင်မင်းကြီးက VOA ကိုပြောပါတယ
်ဒီအဖြစ်ကရဲ့ဆေးပိုင်လက်ထဲထိုးရကပေါ့နော်ကျွန်တော်တို့ဒီတက်တီဒီထဲမှာပဲကျွန်တော်တို့ကဒီလှုပ်ရှားသွားလာခွင့်ရှိတယ်တက်တီအပြင်ဘက်မှာသွားတဲ့ခါကျရင်ဒါကအတိပေးပြီးတော့သွားလို့ရတယ်လက်နဲ့ကင်ဆောင်ခွင့်မရှိဘူးလို့ပြောတယ်အာမွေးရစေဝါအနေကဒီနေ့နဲ့ဒီနေ့များလာတယ်အော်တော့ဒီနေရာကလည်းတီတမ်တော်ကလည်းလှုပ်ရှားသွားလာမှရှိတော့ဟိုရစ်စင်ရစ်ဆက်တယ်လို့ပေါ့ညာလဲဆိုတော့ကျွန်တော်တို့ကဒါကိုထိမ့်သိနေနေနေနဲ့ဒါဝင်ရောက်ပြီးတော့ဒါစော်လို့ပြီးတော့လည်းပြောလို့လို့ရတာပေါ့တော်ပြီးတော့ဒီဘက်မှာလာပြီးဒါ Facebook နဲ့ Find တော့တွေ့ပါတယ်ပေါ့နော်ပြင်းနေဆူရဝင်ကြီးရုပ်ဟိုဒေါက်တာအိဆန်တက်လာကြတဲ့ဒါကိုပြည့်ပြည့်စုံစုံအကင်တွေ့မယ်လို့ပြောတာတယ်ဂရီပြုထားတယ်ဒါပေမဲ့ပြည့်ပြည့်စုံစုံအကင်တွေ့မှုတော့ကျွန်တော်ထိတဲ့နဲ့အားနေတာပေါ့
မွေးစေဝါဖန်စီရဲ့ကိစ္စတွေကိုမပြောလို့ပြိမဲ့တရားခဏ်တွေကိုတက်ဆိုင်ရအောင်အဖို့နဲ့ RCA ပါတဲ့အချက်လက်တွေကိုလိုက်နာဖို့ကန့်ကွက်ခဲ့ကြောင်းမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးနေထိုးဦးက VOA ကိုပြောပါတယ
်အဓိကအကြောင်းအရတော့သူတို့မီးစေဝါဖန်စီရဲ့ဆိုတော့ကျွန်တော်တွင်ရတယ်ဒီလူမှုကွန်ရက်ပေါ်မှာလည်းတွေ့တဲ့ကြာမှာကျွန်တော်က RCA ဘက်မှရေးထိုးထားပြီးသားအဖွဲ့ကြီးဖြစ်တဲ့ပဲ RCA သဘောတူညီချက်လိုက်နာဖို့တဲ့အဓိကပေါ့နော်မီးစေဝါဖန်စီရဲ့ဆိုတော့ဒါအားလုံးလုပ်ရမယ်အတော့ဒါကကျွန်တော်တို့ကဘာမှပြောစရာကောင်းမရှိဘူးဖန်စီပြီးတော့ကမှဥပဒေအရအရေးယူနိုင်မှုအတွက်ကိုကျွန်တော်နိုင်ငံရဲ့တက်ဖွဲ့ပေါ့နော်တက်ဆိုင်ရအောင်အနံပေးဖို့အတွက်ကိုကျွန်တော်တို့ပြောတာပါမအနံသေးတာဖြစ်တဲ့အတွက်ဒါကိုကန့်ကွက်တယ်ဆိုတော့ကျွန်တော်တို့ကကန့်ကွက်စာပေးဖို့ပါပါ
မွန်ပြည်သက်ပါတီပြည်တွင်းတာဝန်ခံတွေဘက်ကတော့ဒီကိစ္စကိုပါတီဌာနချုပ်နဲ့ဆွေးနွေးနေပြီး ဆိုးရွားလာရဲ့မိုးရေစိဝါကိစ္စကိုမွန်ပြည်နယ်အစိုးရနဲ့နှစ်ဖက်ဘလို့ပူးပေါင်းဆောင်ရွက်ရမလဲဆိုတာကိုစဉ်းစားသွားမယ်လို့ပြောပါတယ်။မွန်ပြည်နယ်မှာမိုးရေစိဝါကိုအခြေခံကြောင်းသားတွေကြားမှလည်းသုံးစွဲလာပြီးဖြစ်ကြောင်းမွန်ပြည်သက်ပါတီရဲ့ဗဟိုနိုင်ငံရေးဌာနဒုတိယတောင်အခန်းနိုင်အောင်မငေးကပြောပါတယ်။မူးတုံတန်ဖြူစေးရဲ့ကားလမ်းတက်လျှောက်ဟာမိုးရေစိဝါနေရိုင်းသက်ဆောင်တဲ့အဓိကလမ်းကြောင်းဖြစ်နေတယ်လို့စစ်စဲရေးဂိတ်တွေလည်းမရှိတဲ့အတွက်ဒါကိုကြက်မတ်ဆောင်ရွက်ပေးဖို့မွန်ပြည်သက်ပါတီဘက်ကပြည်နယ်အစိုးရကိုတောင်းဆိုထားတာပါ။
ဒါကတော့မွန်ပြည်နယ်ဘက်မှာမွေးစေဝါတည်ဆောင်လာသူတွေကိုမွန်ပြည်သက်ပါတီဘက်ကဖမ်းဆီးချုံနောင်လိုက်တဲ့သတင်းကိုကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံနယ်စပ်ဘက်မှာလည်းမွေးစေဝါတွေဖမ်းဆီးမိတဲ့သတင်းကိုတစ်ဆက်တည်းတင်ပြခြင်းပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ထဲမှာတော့ဘတ်ငွေတန်ပေါင်း900ကျော်တန်မိုးရှိတဲ့စိတ်ကြွဆေးပြား6တန်းကျော်ကိုမတ်လ29ရက်နေ့မနက်ပိုင်းကဖမ်းဆီးမိခဲ့ပါတယ်။ဖမ်းမိသူအများစုကတော့တောင်ပေါ်တိုင်းရင်းသားလူငယ်တွေဖြစ်ပြီးတော့သူတို့ကိုမူးယေမှောင်ခိုသမားတွေကနေငွေပေးပြီးတော့တည်ဆောင်ခိုင်းတာတွေရှိတယ်ဆိုပြီးချင်းရိုင်ခရိုင်ရဲ့အာဏာပိုင်ကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ရိုးရာတကြံပွဲကာလနီးကပ်လာတဲ့အချိန်နဲ့ကိုက်ပြီးထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသအတွင်းကိုစိတ်ကြွဆေးပြားတွေအလုံးအရင်းနဲ့ဝင်ရောက်လာနေတာကိုထိုင်းရဲတပ်ဖွဲ့ကအချိန်မီဖမ်းဆီးလိုက်နိုင်ဖို့အတွက်သတင်းအချက်အလက်တွေစုဆောင်းတာလှည့်ကင်းလုပ်တာစစ်ကင်းကင်းပုံးတွေချပြီးစောင့်ကြည့်စစ်ဆေးနေကြတာပါမလ29ရက်နေ့မနေ့3နာရီအချိန်မှာတော့မူရစ်ဆေးဝါးတွေအများဆုံးဝင်ရောက်ရာချင်းရိုင်ဒေသဖွဲ့ချက်လောင်ကျေးရွာအနီးကအဝေးပြေးလမ်းမစီကိုအချိန်ပြင်းပြင်းနဲ့မောင်းလာတဲ့တိုယိုတာငွေရောင်ပစ်ကတ်ကားနောက်ကိုဒေသခံရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့တဲ့အကြောင်းချင်းရိုင်ခရိုင်ရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်ချင်းရိုင်ခရိုင်ရဲတပ်ဖွဲ့မှပြောသွားတာကတော့အခုရပိုင်းအတွင်းဖမ်းဆီးနိုင်ခဲ့တဲ့စိတ်ကြွဆေးပြားတွေဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာနေထိုင်နေတဲ့တောင်ပေါ်တိုင်းရင်းသားလူငယ်တွေကိုမူးယစ်ကုန်တဲ့တွေကငွေပေးပြီးတဲခိုင်းနေကြတဲ့အကြောင်းနဲ့ဇက်တိုက်ဖမ်းမိနေတဲ့ကြားကအရဲစွန့်ပြီးလုံနေကြတာတွေ့ရတယ်လို့ဆိုပါတယ်နေကြားသောတက်နေမြေရဲတွေလည်းအခုလိုမျိုးပွဲတော်ရဲ့နီးကပ်လာတဲ့အချိန်မှာအချိန်ပြည့်တာဝန်ထမ်းဆောင်နေကြပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။တောင်ပေါ်တိုင်းရင်းသားမျိုးနွယ်စုတွေဟာနေဆက်မှာနေထိုင်ကြတာဖြစ်လို့ထိုင်းဘက်ကမြန်မာဘက်ပါသွာလာနေကြတာဖြစ်ပြီးတောင်ပေါ်သားကလေးတွေဟာမူရစီဝါရောင်းဝယ်သူတွေရဲ့အတုံးချခံနေဖြစ်နေရတယ်ဆိုပြီးရှမ်းပြည်နယ်တွင်းကမူရစီဝါအခြေအနေတွေအကြောင်းလေ့လာနေတဲ့ရှမ်းသတင်းစင်ရဲ့အက်ဒီတာချုပ်ဦးဆိုင်မင်းကလည်းပြောပါတယ်။
ရှင်ပြောလို့ရှိရင်ဒီတောင်ပေါ်ကလေးတွေကလည်းဒီခုနကပြောတဲ့လိုပေါ့ကျွန်တော်နဲ့ဆက်မင်းရကျယ်နေတော့မျက်လုံးပြေးတယ်လေအဲဒေးခံနေရတော့တို့ကတော့တိုက်ရိုက်မလုပ်ဘူးနေတို့ကဒီလူတွေကဒီကြပြားကဘယ်လောက်နှုံးနေရမလဲဆိုတဲ့ဟာတို့ကမျက်လုံးပြေးတော့ပတ်ဆံရမယ်ဆိုတဲ့ရည်ချက်ကြောင့်ပေါ့နော်နောက်ပြီးတော့တို့အတိုင်းဝိုင်းကလည်းအဲနေဆက်ချင်းကကြည့်နေတော့တို့ကဟိုဘက်မှလဲနေတယ်ဒီဘက်မှလဲနေတယ်အဲ့လိုမျိုးဖြစ်တော့ဒီကလေးတွေကရဲလဲရဲရင်တော့ဘာမှတိတ်မသိသေးတော့ဥပဒေလည်းတိတ်နားမလဲတော့သူတို့ကတုံ့ချခံတော့ဝါမယ်ဖြစ်နေတာ
မလ29ရက်နေ့မနေ့ပိုင်းမှာတော့မဲဖားလွန်ဒေသကတောင်မော်တိုင်းရင်းသားတို့ဟာရဲတွေကလိုက်လံဖမ်းဆီးတဲ့အချိန်ကားဘိန်းပေါက်ပြီးလမ်းဘေးမှာထိုးရက်ခဲ့ပြီးကားမောင်းသူကထွက်ပြေးသွားခဲ့ပါတယ်ကားပေါ်မှာတော့စာလိုက်အပြည့်အောင်58အိတ်ထဲမှာထည့်ထားတဲ့စိတ်ကြွဆေးပြား6သန်း4သိန်းကိုဖမ်းမိသွားခဲ့ပါတယ်ထပ်ပြေးသွားခဲ့တဲ့တရခန်ကားမောင်းသူကြကြံခဲ့တဲ့လက်ကင်ဖုံးနဲ့ကားပေါ်မှာရှာဖွေတွေ့ရှိရတဲ့ရင်မောင်းငှားရမ်းစာချုပ်အရတရခန်ဟာမေဖားလွန်ဒေသမှာနေထိုင်နေတဲ့အသက်38နှစ်အရွယ်နိုင်စွန်ထုံးဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။အခုရပိုင်းအတွင်းစိတ်ကြွဆေးကြားတွေတည်ဆောင်လာတဲ့ထိုင်းတောင်ပေါ်သား3ဦးကိုလည်းချင်းမိုင်ခရိုင်မဲအိုင်းမြို့နယ်အတွင်းမှာကားတစ်စီးနဲ့အတူဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာလည်းစိတ်ကြွဆေးပြား3သိန်း4သောင်းနဲ့တရခန်ထိုင်းလူမျိုးတို့ဦးနဲ့မြန်မာနိုင်ငံသားကိုယီဆိုသူနှစ်ဦးကိုလည်းဖမ်းဆီးလိုက်တဲ့အကြောင်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာဂျန်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာတုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်မတ်လ29ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
ဒီလိုကြည့်ရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်တို့ကခရီးစဉ်နောက်မယ်ဆိုရင်ရတယ်လို့ကျွန်တော်ကသိထားပါတယ်။ဒီမှာသူ့ရဲ့သဘောတော့တောင်းလဲအောက်ဆိုင်ထွက်တဲ့ကိစ္စအစီအစဉ်
သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြမအိမ်နေချင်းတရုတ်နိုင်ငံဘက်မှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းတအိမ်နောင်ကိုကလေးတဦးသာဝင်ယူခွင့်ပြုခဲ့တဲ့စနစ်အပြင်သမီးမိန်းကလေးတွေကိုမွေးတာကိုမလိုလားခဲ့တဲ့အတွက်အခုဆိုရင်တော့အမျိုးသားဥယေကအမျိုးသမီးဥယေထက်တန်း30ပိုများနေပြီဖြစ်ပါတယ်။ဒါကြောင့်မို့လို့တရုတ်အမျိုးသားတွေအတွက်တိုင်းရင်းကချင်အမျိုးသမီးတွေဟာဇနီးများဖြစ်နေရောင်းစားခံရပြီးတော့ကိုယ်ဝန်ဆောင်ပေးနေကြရတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Human Rights Watch အဖွဲ့ကမတ်လ21ရက်နေ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ရောင်းစားခံရတဲ့ကချင်အမျိုးသမီးအများစုဟာကချင်လက်နက်ကိုင်ဒေသကဖြစ်ကြတာဘာကြောင့်ပါလဲ။ရောင်းစားခံရတဲ့ဘဝကနေပြန်ပြီးတော့မှထွက်ပြေးလွတ်မြောက်လာကြတဲ့ကချင်အမျိုးသမီးတွေကိုကို့လူအဖွဲ့အစည်းကဘလို့ဆက်ဆံလေးရှိပါသလဲဆိုတာကိုတော့ပြီးခဲ့တဲ့နှစ်တွေတုန်းကတရုတ်မြန်မာနယ်စပ်မှာလူကုန်ကူးခံရမှုသတင်းကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့အပြင်အင်ဒိုနီးရှားကျွန်းတစ်ကျွန်းမှာရောင်းစားခံခဲ့ရတဲ့မြန်မာရေလုံသားတွေရဲ့အကြောင်းသတင်းယူခဲ့လို့2016ခုနှစ်ပူလစာသတင်းထူးချွန်စုရရှိခဲ့တဲ့ AP သတင်းနောက်အဖွဲ့မှပါဝင်ခဲ့သူကချင်အမျိုးသမီးအက်စတာထူဆန်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမှရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်တင်ပြထားတာနားဆင်ပါရှင်
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
Human Rights Watch အဖွဲ့ရဲ့စီရင်ခံစာထုတ်ပြန်ထားတာခုလိုမျိုးလူကုန်ကူးခံရတဲ့ကချင်မျိုးသမီးတွေအများစုက KIA ထုံးချုပ်တဲ့နေမြေတွေကဖြစ်ကြတယ်အဲ့ဒါကြောင့်မလို့မြန်မာဘက်ကပေါ့နော်ဒီလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးတော့စီးရင်စရာအတိအကျမရှိဘူးပေါ့နော် KIA ထိန်းချုပ်တဲ့ဒေတာကနေပြမလူအမျိုးသမီးအများစုကဘာလို့လူကုန်ကူးခံကြရလဲ
ကျမတို့အဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတီးဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေပြည်တွင်းစစ်ပြန်ဆဖြစ်လာတဲ့အချိန်မျိုးကျမတို့ပြန်သွားကြည့်ရလိမ့်မယ်ရှင်အဲ2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲဆက်ဖြစ်လာတဲ့အခါမှာအနည်းသက်ဆုံးနေရာကိုပြေးတဲ့အချိန်မှာတို့ကဒီ KIO KIA ထိန်းချုပ်တဲ့နယ်မြေကအနည်းသက်ဆုံးဖြစ်ပြီးတော့မှတို့အတွက်ကလည်းမျက်ပေါင်းများစွာဒီတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့အခါကျတော့တို့အဲ့ဒီတိုင်းဒေသလက်နက်ကိုင်တွေဒီအုပ်ချုပ်တဲ့နယ်မြေကိုထွက်ပြေးတယ်ဘာကြောင့်လို့လဲဆိုတော့တို့ကအစိုးရအုပ်ချုပ်တဲ့ဒေသကိုမထွက်ပြေးရတော့တို့ကလည်းမြစ်ပေါင်းများစွာခံခဲ့ရတဲ့ဒီဖိတ်တုံတွေရှိတဲ့အခါကျတော့တို့ကကြောက်ပြီးတော့မှဒီတရုတ်ပြည်နယ်ပို့ပြီးနေတဲ့နေရာကိုထွက်ပြေးတယ်နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းဒေသလူနည်းစုအနေနဲ့ကချင်တွေရှိတယ်အဲ့တော့တချို့ချင်းပြည်နယ်ဖိတ်တောင်ပိုင်းမှာရှိနေတဲ့လူတော်များများကဒီတရုတ်ပြည်နယ်နီးတဲ့နေရာကိုဘာကြောင့်မလို့ထွက်ပြေးကြလဲဆိုတော့တို့နဲ့နီးဆက်တဲ့ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ် Human Rights Watch ပြောတဲ့အခါလည်းအများကြီးဖြစ်နိုင်တယ်ဘာကြောင့်မလို့လဲဆိုတော့တိုင်းဒေသလက်နက်ကင်ဒီကအုတ်ချုပ်တဲ့ဒီဒါမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အချက်အလက်တော်တော်များများမှာတို့မြန်မာအစိုးရဘက်ကနေမသိရရှိရဒါပေမဲ့ဒီမှာသိတဲ့လောက်ကတော့တိုင်းဒေသလက်နက်ကင်ဒီဒါတွေမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအခုလိုမျိုးလူကုန်ကူးခံရတဲ့အမျိုးသမီးတွေကိုတို့ခါတို့စင်းကောက်ထားတာရှိတယ်အဲ့ဒါတွေကိုလိုအပ်လို့တို့ဒီမြန်မာအစိုးရဘက်ကလည်းပြန်ပြီးတော့မှဒီအချက်အလက်ကိုပြန်ပြီးမျှဝေတယ်လို့ကျမတို့သိထားတယ်ရှင်ဟုတ်ဒါပေမဲ့ခုနကဒီ human rights watch ပြောသလိုပေါ့နော်ဒီမျိုးသမီးတော်တော်များများကစစ်ဘေးကြောင့်ခံနေမှာရှိနေရအဲ့စစ်ဘေးကြောင့်ခံနေရလဲအဓိကလက်နက်ကင်အုပ်ချုပ်မှုနယ်မြေတွေကမှာပဲ
အရှင်ရဲ့ခါကျတော့အရင်တော့ကအဲ့ကပဲပုံများသလိုဖြစ်နေရပါတော့ဟုတ်နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောင်စားခံရတဲ့ကချင်မျိုးသမီးများစုကပြိပခါဖြစ်ပွားရဒေသကနေပြီးတော့များဖြစ်ကြကြတာပေါ့ဘာဖြစ်လို့လဲဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်တော်ဦးစုပြီးကျန်နေတယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်လဲဘူးကဝေရှာဖို့လိုတယ်ဝေရှာဖို့ ထားပါတယ်အဲ့ဒါလေးမှန်တင်းတော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကျတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်မလဲဆိုတော့တချို့များတော့အဖြစ်က civilian ပေါ့နော်တီတူတွေအချက်ပေါင်းပိုင်းမှာနေတဲ့ဒီမမော်နဲ့နေတဲ့ area ဒီနားလုံးနဲ့နေတဲ့ area ကလူတွေကများတော့အချင်းလေသမားတွေဟုတ်တယ်ဒါမဲ့ဒီပေးဆောင်ဖြစ်လာပြီးတော့မှတို့ရဲ့လေတွေကိုပြန်မသွားနိုင်တဲ့အခါမှာတချို့ကတော့လက်နက်ကင်တွေဝင်နေအများစုကတော့တို့ရအုပ်ချုပ်နယ်မြေဒေသစိတ်ကိုပြန်သွားပြီးတော့မှလဲပိုင်းရာပိုင်းနဲ့သူတွေရဲ့မြေမှာပြန်သွားပြီးတော့မှအလုသမားအနေနဲ့သွားလွတ်တာမျိုးဒီပေးဆောင်စခန်းကအမျိုးသားပုံမြင်များနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာတို့ဒီလိုမျိုးပြောပါတယ်ကျွန်တော်တို့အဖြစ်ကတို့တလကိုနှစ်ပတ်သုံးပတ်အဲ့လိုမျိုးသွားပြီးတော့မှလဲနေတွေပိုင်တဲ့သူတွေရဲ့လေထဲမှာသွားပြီးတော့မနေစားအနေနဲ့အလုပ်သွားလုပ်တာတွေရှိတယ်။ငပြောခြံတွေမှာသွားလုပ်တာတွေရှိတယ်။ဒီစပါးစိတ်တဲ့နေရာတွေမှာအလုပ်သွားလုပ်တာရှိတယ်။အဲ့တော့များတော့အဖြစ်အိမ်မှာကြံခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်။အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်ကူးခံရတဲ့အနေအထားမှာတော့ရှိရပါတော့။အဲ့တော့အမျိုးသားတွေကများတော့အဖြစ်သူတို့မိသားစုတွေနဲ့အတူတူမရှိနေတာများတယ်။ဟုတ်ကဲ့
နောက်တစ်ချက်ကျွန်မသိချင်တာပေါ့နော် Human Rights Watch ရဲ့ခေါင်းဆောင်ကကလေးမွေးပြီးရင်ပြန်ကျင်ပြန်လို့ရတယ်ဆိုတော့ဒီလိုကလေးမွေးပြီးတဲ့အခါကျတော့ကချင်မျိုးသမီးတွေကိုပြန်ကွင်းပြုတယ်ဆိုတော့အဲ့လိုမျိုးရောင်းစားခံပြီးတော့ကလေးမွေးပြီးတော့ပြန်ကျင်ပြန်ဆိုပြီးတော့ပြန်ကွင်းရတဲ့အမျိုးသမီးတွေနဲ့ရော Esther တို့ဂျုံဘူးပါလားဂျုံဘူးလို့ရှိလို့ရှိရင်သူတို့ရဲ့အတွေ့အကြုံပေါ့နော်ဘယ်လိုသူတို့ခံစားရလဲဘယ်လိုဖြတ်သန်းမှုတွေလုပ်ခဲ့ရသေးဆိုတာကို Esther တို့မေးခဲ့ဘူးပါလား
ဟုတ်ကဲ့ရှင့်ဟာကိုကျမတို့အသေးအချာကိုမေးခဲ့တာမျိုးရှိပါတယ
်
အဲဘာကြောင့်မလို့လဲဆိုတော့တော်တော်လေးကိုစိတ်ဝင်စားချက်ကောင်းတယ်ပေါ့နော်ဘာကြောင့်လဲဆိုတော့တချို့ကလေးမွေးပြီးပိန်မဲ့ဘာကြောင့်မလို့6နှစ်9နှစ်ကြီးတရုတ်ပြည်မှာသွားပြီးတော့မှပိန်မိနေကြတာလဲဆိုတော့ကျမတို့ကသိချင်တာပေါ့အဲ့ဒါနဲ့ကျမတို့ကလွတ်လာတဲ့အမျိုးသမီးတွေကိုမေးတယ်ဒါပေမဲ့ကျမထင်တာကတော့လူတယောက်ချင်းစီရဲ့အဖြစ်သက်ကတော့ကွဲပြားမယ်လို့ထင်ပါတယ်ရှင်ဒါပေမဲ့ကျမတို့တွေ့ခဲ့တဲ့အမျိုးသမီးတွေသူတို့ထပ်တည်းလွတ်မြောက်လာတဲ့သူတွေကပြန်ပြီးပြောပြတဲ့အနေအထားအရဆိုရင်သူတို့ကပြောတယ်အိမ်ရှင်တွေကိုပေါ့နော်ကျမကလေးလည်းမွေးပေးပြီးပြီကျမအိမ်ပြန်ချင်တယ်ပေါ့နော်အဲဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုတဲ့ခါကျရင်သူတို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှသူတို့ပေးမပြန်ဘဲနဲ့သူတို့အိမ်မှာပဲပုံမှန်လုပ်နေကြလိမ့်မိုင်းဆိုင်ရာတန်ဖတ်မှုနဲ့အိမ်တွင်းတန်ဖတ်မှုတွေသူတို့ကျူးလွန်တယ်ပြီးတော့မှဒီအမျိုးသမီးတွေဆိုရင်ဥမာရဲစခန်းကိုသူတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ကူးခံရတာပါဆိုမှတရုတ်ရဲတွေကိုသွားပြောတာတောင်းမှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်တွင်းတန်းဖက်မှုလုပ်နေတဲ့အိမ်ကိုသူ့ကိုကိုယ်တိုင်ပြန်သွားပို့တယ်အဲ့တော့သူတို့ကိုကလင်းမွေးပြီးတာနဲ့ပြန်ခိုင်းတယ်ဆိုတော့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ်ဒါပေမဲ့ကျမတို့တော်တော်များများကိုတွေးခဲ့တာကတော့ကလင်းမွေးပြီးတာနဲ့ပြန်ခိုင်းတယ်ဆိုတော့အချက်လက်ကတော့ကျမကြုံတွေ့ခဲ့ရတဲ့လောက်ကတော့မှန်ကန်မှုတိတ်မရှိပါဘူ
းဒီ Human Rights Watch ရဲ့အစီရင်ခံစာမှာပဲထပ်ပြီးထောက်ပြမစူးသူအစီရင်ခံစာပြုစုရမှာပြန်လွတ်လာတဲ့အမျိုးသမီး30ကျော်လောက်နဲ့ကိုတွေ့ဆုံမိ мян ပြီးတော့ဒီအစီရင်ခံစာကိုထုတ်ပြန်ဆိုအဲ့လိုပြန်လွတ်လာတဲ့အမျိုးသမီးတွေရှိတော့ဘယ်ပုံမိန်းနည်းနဲ့သူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်အဲ့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းတယ်ဘာကြောင့်မလို့လဲဆိုတော့ကျမတို့ဒီလွတ်လာဒီတွေ့ကြုံတော်တော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြတဲ့အချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုရှာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှဈေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းဆင်စုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူက SIM card လေးဝယ်တယ်ဝယ်ပြီးတော့မှသူတိထားတဲ့လောက်ကတော့ UNAM ပြည်နယ်ကိုခေါ်မဲ့ဖုန်းနံပါတ်ကုန်းနံပါတ်ဘာနဲ့ဆက်တယ်လဲဆိုတော့သူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စပ်မှာနေလာတာ9နှစ်ရှိနေရှိပြီဆိုတော့သူအဲ့အကြောင်းသိတဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးပြောက်ကောက်ကင်တယ်သူကတော့တရုတ်နိုင်ငံသားဒါမဲ့ကချင်ပေါ့နော်အဲ့တော့သူကဘာသာစကားချင်းပြီးတဲ့ခါကျတော့မှသူကအဲ့မှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းနာလက်နက်ကန်အုပ်ချုပ်မှုနဲ့နေဒီသားမှရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကသူတို့ကယ်ဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာလို့ပြီးထားတဲ့ခါကျတော့သူအဲ့ဒါလေးကိုသူ့ကူညီပေးဖို့ပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဆိုတော့ဒီတရုတ်ပြည်မှာအသုံးများတဲ့ WeChat ပေါ့နော် application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာ တွေ့နိုင်တယ်ဆိုတဲ့အမျိုးပေါ့နော်အဲ့ဒါနဲ့တို့လာပြီးတော့မှကယ်ပြီးတဲ့သူတွေရှိရပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့ yes ခံတွေ့ရတယ်တရုတ် yes ခံတော့ပြီးတော့မှကျွန်မလူကုန်ဦးခံနေရတာပါအဲ့တော့ကျွန်မနိုင်ငံကိုပြန်ပို့ပေးပါကျွန်မဗန်နိုင်ငံကနေရောက်လာတာပါဆိုပြီးတော့မှသွားပြီးတော့မှသူတို့ကသူတို့အဖမ်းခံတာမျိုးတွေရှိတယ်။တချို့တရုတ်ရဲတွေကတော့သူတို့ရဲဆောင်လာပြီးတော့မှလူကုန်ကူးခံရကြောင်းတော့ပြောတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိတယ်လို့စိုင်းတာလက်နက်ကဥမာ KIO KIA ကလည်းသူတို့မှ UN ပြည်နယ်ထဲမှာကိုယ်စားရုံးချုပ်တွေရှိတယ်။အဲ့ကိုယ်စားရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိတယ်ဆရာ။ဟုတ်။
အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့အခါမှာ Human Rights Watch Report ကိုပဲတင်ကိုးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက social stigma ပေါ့နော်။လူမှုအတိုင်းပိုင်းမှာတင်ချဆက်ဆံခံရတာရှိတယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ Esther
။ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေအထားပေါ့နော်။ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတင်မဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအသမာကျင့်ခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေအထားဆက်ဆံတဲ့ဟာမျိုးတွေကတော်တော်လေးကိုရှိရရှင့်ဒီအမျိုးသမီးတွေကိုလူကုန်ကူးခံရတယ်သူများရဲ့မရလို့တယ်ပေါ့နော်။အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုအတိုင်းအဝိုင်းမှာသူတို့ဝန်မဆန့်ရတော့ပဲနဲ့အင်ဂျင်ပုံနဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးရှိအဲ့တော့သူတို့ကပုံမှန်အနေထားအချင်းလူမှုအတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆံဖို့သူတို့အတွက်ကနေရာမရှိလို့မျိုးတော့ဖြစ်တာမျိုးရှိရပါတော့အဲ့တော့သူတို့အတွက်ပြန်ပြီးတော့မှပုံမှန်လူမှုအတိုင်းဝိုင်းမှာပြန်ပြီးလှုပ်ရှားသွားလာနိုင်ဖို့အတွက်ကဒီလူတွေကသူတို့ဖိမပေးမှရမယ်ဆိုတာကိုသူတို့ကတော့လူမှုအတိုင်းဝိုင်းကလူတွေကတိတ်ပြီးနားမလည်ကြတာပေါ့နော်အဲ့တော့မျိုးသမီးတော်တော်များများအဲ့ဒါကိုလုံးဝခံနေရတယ်ဒီမှာတော့ပြန်လာတဲ့သူတွေကိုမေးတဲ့ပုံစံအရဆိုရင်အဲ့လိုတွေးရပါတယ်ရှင်
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ကြံခံခဲ့ရတာ52နှစ်ပြည့်သွားပြီဖြစ်ပါတယ်။ဒီသတင်းပတ်ရဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကနေဒေါက်တာကင်းအကြောင်းကိုတင်ပြထားတာနားဆင်ပါရှင်။
အမေရိကန်ပြည်ထောင်စုမှအကြမ်းဖက်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနှစ်ရပ်ပြဋ္ဌာန်းနိုင်အောင်ကြိုးစားခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါဒါမှလည်းပဲအမေရိကန်ပြည်ထောင်စုရဲ့ထင်ရှားတဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်လှုပ်ကြံတက်ဖြတ်ခံရတာဒီနှစ်ဧပြီလ4ရက်နေ့မှာ52နှစ်ပြည့်မြောက်သွားပါပြီ1968ခုနှစ်ဧပြီလ4ရက်နေ့ရုံးကတန်နစီပြည်နယ်မမ်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသားဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အယ်ရေးဆိုသူကတနက်နေ့ပြစ်ခတ်လှုပ်ကြံခဲ့ပါတယ်ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်သူရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမ္မတရစ်ချတ်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမ္မတလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ဂျက်ဆီ ဂျက်ဆန်ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ်
He is really as a symbol of power and justice.
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြာယုတ်ဖြစ်ပါတယ်။စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်။မောင်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လေတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တန့်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်။1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကန်အမေရိကန်တွေဟာဆယ်မာကနေမန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်90ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တရားမှာရင်းဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါ။အဲ့ဒီအချိန်ကလူငယ်တက်ကြွလှူရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွှတ်တော်အမတ်တဦးဖြစ်နေပါပြီ
။ They came toward us, beating us with knife sticks, trampling us with horses, releasing the tear gas.
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါတယ်။မျက်ရည်ကိုဘုံတွေနဲ့လည်းပစ်ပါတယ်။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားဝင်မှာကျွန်တော်မေးသွားပါတယ်။တေပြီလို့တောင်ထင်လိုက်မိပါတယ
်။လုံချိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်
။ We must let the world know.And it is necessary to protest this threefold evil.
မဲပေးကွင်းညင်းဆုခံရတာလုံချုံရေးရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီနင်းပြုမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမပြင်းနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဥဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြစ်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Selma to
my Martin Luther King Jr. ဆေးရုံမှာကျွန်တော်တို့လာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေ Montgomery ကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေလဲအတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ်
။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။ Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြူဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရစေ
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
တရားဥပဒေပေါ်အတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့နှီးလန်းကင်ဆွဲဖို့သူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြန့်ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတည်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပစ်နိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်တောင်းဆိုလှူရှာမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်Washington DC ကမြို့သားရေမြမှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
ကင်းရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ Washington DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။ဒန်နူကြီးမြအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှေးလွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different the better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားရောင်ခွဲခြားမှုတွေရော့ကျသွားတယ်အခြေအနေတွေတိုးတက်လာပေမဲ့အတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့အားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအခြေအနေပြောင်းလဲခဲ့ပေမဲ့မာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်ဟာဆက်လက်ရှင်သန်နေသေးပါဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အကြောင်းသားတွေအပါအဝင်ထောက်ခံသူတန်းဒီပါရဲ့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မြေဖြစ်သူYolanda Rainey King လည်းပါဝင်ပါတယ
်။ My grandfather had a dream that his four little children will not
ကျမဘိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာကြည့်ပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာတန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တူတာဆုံးလေးအမေရိကန်တခွေစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာအစီအစဉ်နားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာဖွံ့ဖြိုးရေးအတွက်လှုံ့ဆော်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီသွေးလောင်စာသုံးဓာတ်အားထုတ်လုပ်မှုလည်းပါပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါမှာမြန်မာနိုင်ငံဟာကမ္ဘာမှာတမကအရှိတောင်အာရှမှာပါတဦးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအ ਨੇ ဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီသွေးလောင်စာကိုသုံးဖို့အတွက်စဉ်စားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီသွေးကကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီသွေးအမျိုးအစားညံ့ပါတယ်ဆရာတကယ်လို့ကြောင်မီသွေးနဲ့ညစ်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီသွေးကိုပြည်ပနဲ့ဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့ညစ်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒီလိုရှိတယ်ဗျာကြောင်မီသွေးကတော့အထိုင်သေးဆိုတာပြီးတော့ဒေဝတ်ဆောင်ကဆိုတာရှိတယ်ဗျာအထိုင်သေးဆိုတာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအထိုင်သေးပေါ့ဗျာဒီဟာအထိုင်သေးနဲ့ကျွန်တော်တို့ကဒေဝတ်ဆောင်ကနဲ့တွေ့လို့ရှိရင်မြန်မာနိုင်ငံရဲ့တင်ပါကြီးကြိုင်ဝန်းကသူကအလွန်ဝေးကွာတဲ့နေရာမဟုတ်ဘူးဗျာဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတင်ပါကြီးကြိုင်ကြိုင်ဝန်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးဗျာဆိုတော့သူရဲ့သဘောကတော့ဒေဝတ်ဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ဗျာပေါင်းတဲ့အချိန်မှာအဲ့ဒီဈေးနဲ့တွက်ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လုပ်ကတယူနစ်ကို 7.something cent ပေါ့ဗျာအမေရိကန်ဒေါ်လာနဲ့တွက်ရင် cent ပေါ့ 7.something cent နဲ့ကျွန်တော်ကလုံနိုင်သေးတယ်ဗျာမြန်မာနိုင်ငံထဲမှာဈေးလျှက်စနဲ့လုံတယ်ဆိုရှင်ထုတ်လုပ်မှုဈေးက5 to 6ကျွန်တော်50.6 cent ကြားမှာထွက်တယ်ဗျာအဲ့တော့ကြောင်မီသွေးကိုနိုင်ငံခြားဝယ်သွင်းရင်လည်း 7.something တာတာနဲ့ကျွန်တော်ကမြန်မာကကြိုက်သလောက်ဒီမိပညာအမြင့်တော်ဗျာအခုနောက်ဆုံးမိဂျပန်ကတက်ဆင်တဲ့စက်ကရိယာကဗလာတွေအတော်လုံးပါတဲ့မိပညာအမြင့်နဲ့ကိုတက်လို့ရတဲ့ဓာတ်အားကိုကျွန်တော်ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီသွေးကိုသုံးပြီးတော့ဓာတ်လျှက်စစ်ဓာတ်ထုတ်တာဟာကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါအ
ဲ့ဒါဘယ်လိုရှိတယ်ဗျာကျွန်တော်တို့တောက်တဲ့မှာလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးကိုမကျတော့အောင်ကြောင်မီသွေးနဲ့ဒီစူးတယ်ပြီးလို့ရှိရင်သူ့နိုင်ငံထဲမှာ63ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီသွေးနဲ့မောင်းနေတယ်နောက်တစ်ခါကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီသွေးနဲ့မောင်းနေအိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းနေထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းနေဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကြောင်မီသွေးနဲ့မောင်းနေနောက်ဆုံးပြည်အင်ဂျီယာစစ်တွေတအားပေါ်ကျော်သွားပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဦးကပြီးခဲ့တဲ့3နှစ်လောက်ကပဲလက္ခဏာက1800ကျော်ကွန်မြူနီတီအင်ဂျီယာတွေအဲ့လိုပဲသဘောထားမှုတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတော့မလေးရှားကကွန်မြူနီတီကို300လောက်နဲ့ပြည်စစ်ဓာတ်အပင်ထုတ်ရောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြည်စစ်ဓာတ်ထုတ်တဲ့နေရာမှာဘယ်လောက်မဂါဝတ်တွေအများကြီးကိုကွန်မြူနီတီနဲ့ထုတ်တယ်ဆိုလို့ရှိရင်ကွန်မြူနီတီကကြောက်တင်တယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လောက်တော့မလဲဆံပါရဲ့အဲ့ကျွန်တော်ကြောက်တင်တာမကြောက်တင်ဘူးလားဆိုတော့ဆရာမကိုကျွန်တော်သင်္ကန်းအနေနဲ့အသေးစိတ်ကျွန်တော်ဓာတ်ပုံရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွံ့ဖြိုးပြီးဖွံ့ဖြိုးပြီးဒီနာအင်နာမီဂျင်ရောပါရောတနင်္လာကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးတဲ့အရုံးပဲကလေးပါလေ
ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အန်ဒီရဲ့နည်းနည်းရော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီသွေးထုတ်တဲ့အနေနဲ့လက်စစ်ဓာတ်ထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာဘယ်လိုနီးပညာကိုသုံးရမလဲပြောပြပေးပါဆရာ
လေအဲ့ဒါကြတော့ကျွန်တော်ကမိပညာသွားတော့သူကကျောင်းသေးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားသက်ကောင်းကြီးကျွန်တော်ကျောင်းသေးကြီးနဲ့သွားတယ်နောက်ပြီးတော့ပြည်လေကြီးတမောကြီးကျောင်းသေးမီးရှို့ပြီးတော့သွားတယ်ဆိုရဲဖြစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကျောင်းသေးမှာအဆင့်ပေါင်းယောက်များစွာလူတွေဒုက္ခဖြစ်နေဟာလေးရေချီခံစားရတဲ့ဟာလေးချော့ချတော့16ဆင့်လောက်ရှိရတယ်ကျွန်တော်အဲ16ဆင့်လောက်ထဲကကျွန်တော်နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization က7ခုလောက်
သူကနိုင်ငံရေးနဲ့ထိနိုင်ရင်ကိုပဲလူနေကြည့်တော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်ကထိစိမ့်နောက်မယ်ဆိုရင်ရတယ်လို့ကျွန်တော်ကသိထားပါတယ်ဒီမှာကျိုးရသွားတော့တောင်းလဲအောက်ဆိုင်ထွက်တဲ့ကိစ္စရှိနေစာပါလိုင်းအောက်ဆိုင်ထွက်တာရှိနေ nitrous oxide ထွက်တာရှိတယ်ပေါ့နောက်တစ်ခါအမှုန်မမွားထွက်တာရှိတယ်ပေါ့ကမျိုးစုံပေါ့အဲ့ဒါကြီးအလုံးကိုချော့ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်ဒါနဲ့နောက်ဆုံးပိတ်46အဆင့်ဆိုတဲ့ဟာတော့တဘာမှာတချို့သူပြဒနာလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်တဘောအဲ့လောက်ကြီးအဆင့်ကြီးညှင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့15 16အဆင့်လို့ရှိနေနောက်ဆုံးပိတ်ဆင့်ညှင့်ရတဲ့ဟာကိုသူပြဒနာလုပ်တော့မှရှိပါတယ်ဘာလို့ဆိုတော့၄ကြီးလို့ပါအဲ့တော့ကျွန်တော်ကနမတိအဆင့်လောက်ကနေပြီးတော့နမ24လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီကြိုင်နဲ့ဤပညာအမြင့်တွေကျွန်တော်ကစက်စင်သုံးဆွဲမယ်ဆိုလို့ရှိရင်သူတို့ငိုထွက်တင်တဲ့ဟာတဲ့ကျွန်တော်ကအဲဒီမီနီမိုက်ဖြစ်တဲ့ဒီလိုအကျိုးကျိုးတွေကိုကျွန်တော်ကဆွတ်ချနိုင်ပါတယ်လို့ပြောရ
ဟုတ်ကဲ့ပါဆရာတခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
ကျွန်တော်တို့ကဟိုပေါ့နိုင်ငံအပြည်အဝတဘောကဂျပန်မှာဤပညာမြင့်တယ်ပြောတယ်အမေရိကန်မှာအဲ့လောက်မမြင့်တဲ့စေုံတွေလဲနေတယ်အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေုံတွေလဲနေတယ်ဒီလိုမှအလောက်မမြင်တဲ့ဆေးရုံတွေလဲနေတယ်။ဒါပါဖြစ်လို့အဲ့လိုနေခဲ့ရလဲဆိုတော့ဒီနေ့နဲ့နှစ်ပေါင်းအသိ30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူတို့လည်းပဲသူဖွံ့ဖြိုးလာပြီးတော့ဂျာမန်ရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုသူတို့ကအဲ့အသိ30ဆိုတဲ့စက်တွေကိုသူက short ချလိုက်အသိ30တုန်းကဖောင်းနေတဲ့ကျွန်တော်ဤပညာနဲ့တဲ့ပစ္စည်းတွေအသုံးဆွဲတာတွေကျွန်တော်မပါရမှာလေဤပညာမြင့်ပစ္စည်းတွေမပါရသူက short ချပြီးတော့အခုပြန်တည်နေရဲ့ကပြန်တယ်တော့ဘလောက်တယ်လို့ဆိုရင်ပိုတလီကအီဂျစ်မှာအခုစပြီးတော့တဲတာမက်ဂါဝတ်6ထောင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်မြေကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးပေးနေတယ်ပြီးတော့မှရေလဲအဆမ်ဆိုတဲ့တမန်ကြီးကနေပြီးပေးနေတယ်အဲ့လိုပဲတင်ရောက်မှာလည်းပဲပိုတလီကမက်ဂါဝတ်4ထောင်တလုံးစပြီးတော့တဲရရဆိုတာကတော့ကျွန်တော်ကဗာပြောင်းတော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကိုရှော့ချနိုင်တဲ့အဆင့်တွေကဒါပြီးရဲ10စုနှစ်တစုလောက်ကတည်းကစပြီးတော့သူတို့တော်တော်ရှော့ချနိုင်ပါပြီအခုဆိုရင်ပူတော်ရှော့ချနိုင်ပါပြီ
မြန်မာနိုင်ငံမှာကြောင်မီးသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတလောတုန်းကတည်ရင်မှာလုပ်တဲ့ဒေါ်နန်းစင်သူမျိုးတို့ဝင်းကျုပ်တို့လုပ်မယ်ဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ညယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြီးကလည်းကျွန်တော်တို့ရှိမှာလျှက်စစ်ဟိုပါတော့စီအငိမ့်သားနဲ့သွားတာဆိုတော့သူကလည်းဒီကြပိုင်းတွေဂက်တွေဆက်စားပိုင်းတွေကြောင်မီးသွေးစေုံတွေအားလုံးကိုသူမောင်းလာခဲ့လို့ရအဲ့တော့သူကဒါတွေကိုနားလေလေအဲ့လိုပဲဝင်းကျုပ်ကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်တို့တင်းငင်းငင်းရဲ့အဖွဲ့အစည်းကလည်းဖြစ်ချင်တယ်ကြ။ဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတော့ဒါတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်။ဘာလို့လဲဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီဘက်ကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ရမယ်။ဒီနေရာလေးပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်သင့်တယ်လို့ကျွန်တော်ကယူဆပါတယ
်။ Engineer ဦးမော်တာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်။
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါအောင်ရှင်
။ Natasha American သမတ်ရွေးကောက်ပွဲကာလအတွင်းသမတ်တော်နဲ့ထရန့်ရဲ့စီရင်ဖွင့်တဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေမှာအနံ့ရလိုက်တဲ့အကြောင်းသမတ်ကအောက်မွေးခံပြောဆိုလိုက်ပါတယ်။သူစုံစမ်းစစ်ဆေးမှုရဲ့22လကြာစုံစမ်းစစ်ဆေးမှုတွေကိုအားပေးထောက်ခံနေတဲ့သူတွေကိုလည်းမနေ့ကမီရှိဂန်ပြည်နယ်ကနိုင်ငံရေးစီရင်ဟောပြောပွဲမှာသမ္မတထရန့်ကဝေဖန်တက်ခတ်ခဲ့တာပါ။ကုန်သွယ်ဆိုင်ရာဆွေးနွေးမှုတွေကိုတရုတ်နိုင်ငံနဲ့အပြူသဘောဆွေးနွေးနိုင်ခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကဒီနေ့ပဲပြောဆိုလိုက်ပါတယ်။ပေကျင်းမြို့တော်မှာရောက်နေတဲ့အမေရိကန်ဗန်ဒါရေးဝန်ကြီးစတီဖန်မန်နူချင်ကလည်းတရုတ်ဒုတိယဝန်ကြီးချုပ်လီဝင်းနဲ့အပြူသဘောဆောင်ဆွေးနွေးနိုင်ခဲ့တဲ့အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။EU ဥရောပသမ္မတကြီးရဲ့အနေနဲ့ဗြိတိန်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်ကိုဗြိတိန်ပါလီမန်မှာတက်တရအကြိမ်ဖြစ်နေပယ်ချခံခဲ့ရပါတယ်။ဗြိတိန်နိုင်ငံနှုတ်ထွက်ဖို့မူလအကသဘောတူထားတဲ့ဒီကနေ့မတ်လ29ရက်နေ့မှာပဲနှုတ်ထွက်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကိုမဲခွဲရမှာပယ်ချခံခဲ့ရတာဖြစ်ပါတယ်။ဒီလဆမိုင်းမှာတော့ကပြတ်ချသွားခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းရဲ့ Boeing 737 MAX 8လေယာဉ်ဟာအောက်ကိုထိုးဆင်းမသွားခင်ဟိုလေထဲမှာရုတ်တရက်ဆက်ရက်တာကိုအကာအကွယ်ပေးနိုင်တဲ့စနစ်အလိုလျောက်ပွင့်နေတာဖြစ်တယ်လို့ Wall Street Journal သတင်းစာကဖော်ပြလိုက်ပါတယ်။လေယာဉ်ပြတ်ကျမှုနဲ့ပတ်သက်တဲ့စုံစမ်းမှုကနဦးတွေ့ရှိချက်တွေကိုရှင်းပြခံခဲ့ရသူတွေရဲ့အပြောကိုအခြေခံပြီးတောက်ချနေတဲ့သတင်းစာမှာ Wall Street Journal ကရေးသားခဲ့တာပါ။မလ10ရက်နေတုန်းက Addis Ababa လေဆိပ်ကနေပြန်တက်ပြီး6မိနစ်ကြာလေယာဉ်ပြတ်ကျရမှာတော့လေယာဉ်ပေါ်ပါသွားလိုက်ပါသွားသူ159ဆလုံးသေဆုံးခဲ့တာဖြစ်ပါတယ်။
သတင်းကျဉ်းချုပ်ကိုကိုအောင်လုံးကညားပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့နယ်စင်လုတ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာပါ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.